တော်ရရှိမြခင်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်လက်ခံယုံကြည်သူခရိယန်တိုင်းရရှိထားကြတဲ့ထာဝရအသက်ကိုစာရမဏတ်နဲ့စာရမဏတ်ရဲ့ဘက်တော်သားတွေကအမုန်းကြီးမုန်းခဲ့ကြတာကဘာဦးအစကာလကနေယနေ့ထိတိုင်အောင်ပါပဲကဘာဦးသမိုင်းအစကနေဒီကနေ့ထိတိုင်အောင်ဒီထာဝရအသက်ဆိုတာကိုလူသားတွေလက်မခံနိုင်အောင်လို့ဤမျိုးမျိုးနဲ့တိုက်ဖြတ်ချေမှုန်းပစ်ဖို့ကြိုးစားနေတယ်ဒီထာဝရအသက်ကြောင့်ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၁အခန်းငယ်၃ကနေအခန်းငယ်၅အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ရဲ့ဝမ်းမြောက်ဖွယ်ရာကယ်တင်ခြင်းသတင်းစကားကိုပြောကြားသူပြောရရင်တော့တရားဟောတဲ့သူနဲ့ယေရှုခရစ်တော်ဘယ်သူ၌ဝမ်းမြောက်မှာလဲဆိုတဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၁အခန်းငယ်၃ကနေအခန်းငယ်၅အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာသည်ဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏။ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီ။ခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုထာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏သောတာရှင်မိတ်ဆွေအပေါင်းတို့ခမညာစတင်မိတ်ဆက်ပေးခဲ့ကလေးကရှင်ယောဟန်ဩဝါဒစာဆောင်ဟာဖြင့်ဩဝါဒကျမ်းစာတို့ရဲ့ထုံးစံနှင့်အညီနှုတ်ခွန်းဆက်စကားတွေမပါဘူးဘသူဘသူတွေကိုဖြင့်ငါသတိရအကြောင်းကိုပြောပြလိုက်စမ်းပါမင်းတို့မာပါစသာပါစဆိုတဲ့အပိသက်အချက်ပိုကလေးတွေလည်းမရှိဘူးဆရာတွေကမိတ်ဆွေတို့ကိုကျွန်တော်ရှင်းလင်းတင်ပြခဲ့ပြီးပါပြီ။ဒါကြောင့်လဲပေးစာဩဝါဒတစ်ခုတည်းတရားရည်ဤတိုက်ကြွေးခြင်းဓမ္မဒေသနာတစ်ခုတင်ပြခြင်းနဲ့အလားတူတဲ့ကြံဖြစ်နေကြောင်းကိုကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်။ပြီးတဲ့နောက်မှာတော့ဒီဩဝါဒစာဟာနောက်ထပ်ထူးခြားချက်တစ်ခုရှိသေးတယ်။တခြားကြံများလို့အသင်းတော်ဩဝါဒအရှင်မဟုတ်မိသားစုဩဝါဒဖြစ်တယ်ဆိုတာကိုလေဖော်ပြပေးခဲ့တာကိုမိတ်ဆွေတို့မှတ်မိနေကြမှာပါမှန်ပါ रे အင်္ဂလိပ်ကတော့ဓမ္မသစ်ကျမ်းများတွင်တမူထူးခြားသောကျမ်း Sanctum Sanctorum ကျမ်းဆိုပြီးတော့ဖော်ပြပါ रे အဖဖျားသခင်အိမ်တော်၌ရှိသောသာသမီယုံကြည်သူများတို့အနေဖြင့်အခဲအခဲအတားစီပေါင်းမြောက်များစွာကိုကြော်ဖြတ်၍အဖ၏အိမ်တော်သို့စုယုံရောက်ရှိလာစေသောကြံပေဖြစ်တယ်လို့ခတ်ရှိရှိအတိတ်ပဲပြန်ဆိုရမှာပါ။ကဲအခုဆိုရင်ဖြင့်ယုံကြည်သူမိသားစုအပေါင်းတို့အတွေ့သက်ဆိုင်သောဩဝါဒစာကြီးဟာစလိုက်ကလေးကအလွန်သိမ့်မွေ့လှတယ်။ရှင်းလင်းပြတ်သားတယ်။ဝိညာဉ်ရေးရသနှဆိုင်စွာပါဝင်နေတယ်ဆိုရကူတွေ့ရပြီဆိုရကူကျွန်တော်တို့ဘယ်လို့မှမငင်းနိုင်တော့ပါဘူး။ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိစိကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာသည်ဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုထာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏တဲ့ခရစ်တော်ဤလူစားတိကိုခံယူခြင်းအစအဦးမှစ၍ခရစ်တော်ဤသတင်းကိုကြားရပြီ။ပြီးနောက်ခရစ်တော်ဤအမှုတော်ကိုဆောင်ရွက်ခဲ့သောအချိန်ကာလမှစ၍ခရစ်တော်ကိုမြင်တွေ့ခဲ့ရပြီ။ထို့နောက်စိတ်စိတ်ဖူးမြော်ကြည့်ခဲ့ရပြီ။ခရစ်တော်ဤရုပ်ကိုယ်ခန္ဓာကိုထိတွေ့ခဲ့ရဘူးသည်။ခရစ်တော်ဟူသည်နှုတ်ကပတ်တော်သည်လူစားတိကိုခံယူခြင်းအပြင်ဖြစ်ပွားသောဖျားသခင်ဤဘုန်းတော်ကိုထင်ရှားစေခဲ့ပြီ။ထိုဘုန်းတော်အပြင်လူသားတို့အတွက်ထာဝရအသက်ကြီးဟုသောယေရှုအဖင်ခံစားရဆုကျေးဇူးတော်ကိုငါတို့သည်သက်သေခံရရှိပါ၏အဲ့ဒီအကြောင်းတွေကိုဒီကျမ်းအပေါင်းတို့ဟာမိမောင်းထိုးဖော်ပြနေပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုအပိုင်းမှာကျွန်တော်ငယ်စဉ်ကတည်းကယဉ်ပါးခဲ့ရပါသောဓမ္မတိချင်းကလေးတစ်ပုဒ်ကိုကျွန်တော်သွားပြီးတော့အောက်မြင်မိပါတယ်ယုဒလွင်ပြင်ကျေပင်လယ်ဂါလိလဲယေရှုမြတ်တာတော်ဖော်ပြခဲ့ဆိုရက်ထတ်ဆိုရန်သို့မဟုတ်ခိုရပ်အပိုင်းကလေးနဲ့အတူဒီမြတ်တာတော်အဖြစ်ဆိုးသွမ်းမိုက်မဲလှသောအကျွန်ုပ်ကိုလမ်းပြပါကိုတော်ဤအလိုတော်အတိုင်းလေဖြစ်စေမူပါကိုတော့အတွေ့အမှုတော်ကိုထမ်းဆောင်စေတော်မူပါတဲ့ အဲ့ဒီလိုတိုက်တွန်းအားပေးထားတဲ့တည်ခြင်းကလေးပဲဖြစ်ခဲ့ပါတယ်ကျွန်တော်ဒီတခြင်းကိုဆိုတော့ငငယ်တုံးကတော့အမှတ်တမဲ့ဂစ်တာကလေးတစ်လုံးနဲ့ဆူယုံပြီးဆိုခဲ့ရတဲ့မေတ္တာဘွဲကလေးတစ်ခုတည်းကျွန်တော်ပို့ပြီးတော့နက်နက်ရှန်ရှန်မစင်စားမိခဲ့ဘူးအဲ့ဒီအတိတ်တုံးကတိမ်မြုပ်သွားခဲ့ပါတယ်ဆိုပြီးမှအခုလိုခရစ်တော်ကိုကိုယ်တိုင်ကိုယ်ကျထိတွေ့ရပါတယ်ဆိုတဲ့တမန်တော်ကြီးတစ်ပါးရဲ့ယဉ်ဖွင့်တင်ပြချက်တွေကိုကြားရတဲ့အချိန်ဒီမှာအတိတ်ကာလဒီတိမ်မြုပ်ပျောက်ကွယ်သွားခဲ့ရတဲ့တခြင်းကလေးဟာချက်ချင်းအသက်ဝင်လာတယ်အတိတ်ပဲထင်ရှားလာတယ်လို့ကျွန်တော်ယဉ်ထဲမှာခံစားမိပါတယ်အဲ့ဒီတိုင်ပါပဲမိတ်ဆွေဓမ္မတိချင်းအမှတ်စဉ်84မှာတွေ့ရတယ်ယေရှုရှင်အကြောင်းကိုပြောပါဆိုတဲ့တေးတခြင်းကလေးဟာလေကျွန်တော်အတွက်မေ့နိုင်ပွဲမရှိတဲ့တေးတပုတ်ပါယေရှုရှင်အကြောင်းကိုပြောရင်ကြားခြင်းလှသည်ကိုရောရှင်ဤရမှာရှိရင်ပြောစီပါမည်ပင်လေကန်းနာမှာဖြစ်လေသမျှယေရှုအကြောင်းသာပြောပြစမ်းပါသူငယ်များတို့ကိုတော်ပတ်လီဝိုင်းချောင်းကိုပြောပါကျွန်ုပ်လဲကောင်းကြီးရမည်အောင့်မေ့ခြင်းလှ၏မေတ္တာစကားများပြုမူရာများအားလုံးပြောပြပါနားထောင်ခြင်းလှတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ယေရှုခရစ်တော်အဖြစ်သာဝရအသက်ဒီဟုသောဂျေစုတော်ကိုသက်သေခံနိုင်ပါれဆိုတဲ့တမန်တော်ကြီးရှင်ယောဟန်ရဲ့စကားလုံးတွေဟာသိပ်ပြီးတော့ထိတိမိမိရှီလွန်းလှတယ်လို့ကျွန်တော်ယင်တဲ့မှာခန်းစားမိပါတယ်။ဟုတ်ပါတယ်။သာဝရအသက်သာဝရအသက်ဆိုတဲ့စကားကိုစာရန်မနတ်ဟာအလွန်မုန်းတယ်ဆိုတာကိုကျွန်တော်သတိထားဖို့လိုပါတယ်နော်။မုန်းယုံတာမဟုတ်သေးဘူးကြောက်တယ်လို့လည်းကျွန်တော်ကတော့ထပ်ပြီးတော့ဖြည့်ဆွတ်ခြင်းပါတယ်။တမိုင်းအစကအဆုံးအထိလူတွေလက်မခံနိုင်လောက်အောင်သူအမျိုးမျိုးတိုက်ဖြက်ခြေဖြက်နေတယ်လို့လည်းဆိုခြင်းပါတယ်။တကယ်တော့သာဝရအသက်ဆရာဟာအလွန်များမြောင်တဲ့ယုံကြည်ခြင်းလန်တွေလူသားအပေါင်းတို့ရဲ့မျှော်လင့်ခြင်းနဲ့တွေးခေါ်ဆင်ခြင်တုံတရားတွေအရာရာတို့ရဲ့အနှစ်ချုပ်ပန်းတိုင်နေရမှာတည်ရှိနေပါသောအရာသာလျှင်ဖြစ်ပါလေယုံကြည်ခြင်းအဖြစ်တန်တယုံကလေးနဲ့ကူးသန်းနိုင်တဲ့ဘဝတစ်ဖက်ကံကလေးပဲလို့လေကျွန်တော်ယင်တဲ့မှာခံစားထိတွေ့မိပါတယ်အဲ့ဒီလိုကျွန်တော်ကလည်းပြောလိုက်ကောမင်းဟာလွယ်လွန်းလှကြည်လားကွာမင်းပြောတာမလွန်လွန်းဘူးလားကွာဆိုရင်လေကျွန်တော်ကတော့ပေပြီးတော့ပဲခံရအောင်မှာပါဟုတ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ကိုသိပြီကယ်တင်ရှင်ကိုခံယူလိုက်ပြီဆိုတာနဲ့ဖြစ်တည်နိုင်တဲ့ဂျေစုတော်ကြီးကိုကျွန်တော်ကတော့ပွင့်ဝင်လင်းလင်းဖော်ဖော်တည်တည်ပဲဝေမျှခြင်းပါတယ်အဖဖခင်သခင်ရဲ့နှုတ်ကပတ်တော်နဲ့တမန်ကျမ်းစာစာလုံးပေါင်းများစွာတို့ကြားမှာအဲ့ဒီအလင်းတန်းကိုကျွန်တော်ခံစားရတဲ့အတိုင်းကျွန်တော်အနေနဲ့အရှင်းချန်လှပ်ပြီးမထားနိုင်ချဲ့လဲမချဲ့ထွင်နိုင်ပဲဒီအတိုင်းပဲတင်ပြရမှာပါလိမ့်ဖြစ်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့အခုအချိန်မှာတမန်တော်ကြီးရှင်ယောဟန်ဟာအစအဦး၌ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောဘုရားသခင်သည်နှုတ်ကပတ်တော်ဖြစ်သည်ထိုနှုတ်ကပတ်တော်သည်လည်းအသက်နှင့်အလင်းကိုပေးသည်လူသားတီကိုခံယူ၍သားတော်ခရစ်တော်အဖင်ဘုန်းတော်ကိုထင်ရှားစေသည်ထိုဘုန်းတော်ကိုတမန်တော်ကြီးရှင်ယောဟန်ကိုယ်တိုင်ဟာမြင်ခဲ့ပြီးစိစိရှုမြော်၍ထိတွေ့ခဲ့ပြီးဤမြလက်တွေ့ကြသောဤမြအဖင်သာဝရအသက်ကြီးဟူသောအဖပေးသနာလိုက်သည့်ကျေးဇူးတော်တည်ရှိခြင်းကိုလေမဆန်းလှပါသောသစ္စာတရားအဖြစ်သက်သေခံရပြီးလျက်ရှိနေပါပြီ။သောတတ်ရှင်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ယောဟန်အနေနဲ့နောက်ထပ်ဆက်လက်ဖော်ပြလိုက်တဲ့အချက်ကတော့ကျွန်ုပ်တို့အပြစ်သားများအားလုံးတို့အတွက်အလင်းဖြစ်တော်မူသောဘုရားသခင်ဆိုတာဟာကျွန်တော်နဲ့ဘလောက်အထိယဉ်နှီးကျွမ်းဝင်နိုင်တယ်ဆိုတာကိုအံ့ဩဝမ်းမြောက်ဖွယ်တင်ပြပေးလိုက်ခြင်းပဲလို့ကျွန်တော်ဆိုချင်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး1အငယ်3ကိုနားဆွင့်ထောင်ကြည့်ကြပါစို့။ငါတို့သည်ခမည်းတော်နှင့်၎င်း၊သားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိသဟာယဖွဲ့စီခြင်းဟာငါတို့ကြားမြင်ရသောအရာကိုသင်တို့အားပြသကြ၏။ယုတ်တည့်ဆိုရင်တော့နော်။ငါတို့မြင်ရ၊မျှော်ကြည့်ရ၊ထိတွေ့ရ၊သက်သေခံရစသဖြင့်စာစီစာကုန်းကိုထုံးဖွဲ့ထားတာတွေ့ရတော့သူတို့တမန်တော်ကြီးတွေကကြည်ပဲဒီအလုတ်တွေကိုလုံနေခဲ့ပါကြောင်းကိုလုပ်ငန်းခွင်မှတ်တမ်းများနဲ့မှတ်တမ်းတင်တယ်လို့ဖြစ်နေပါ रे အမှန်ကတော့အရှင်းမဟုတ်ပါဘူးသူတို့ရဲ့အလုတ်လုတ်ချင်းမှတ်တမ်းမဟုတ်ကျွန်ုပ်တို့လူသားများအားလုံးနဲ့အတူတကွအသက်ရှင်တော်မူသောအဖဖခင်သခင်ကယ်တင်ရှင်သခင်ခရစ်တော်တို့ဟာအဖဤအိမ်တော်၌အတူတကွဆုံတွေ့ခြင်းရှိနေတယ်တလုံးတဝတဲ့ဖြစ်နေတယ်ဆိုတဲ့ဖြစ်တည်နေခြင်းကိုဖော်ပြလိုက်ခြင်းသာဖြစ်ပါတယ်။မှန်ပါတယ်။ဒီကျမ်းဟာကျွန်တော်ဖော်ပြခဲ့တဲ့အတိုင်းမိသားစုဩဝါဒဆိုပြီးတော့ပြောခဲ့ပြီးပါပြီနော်။အတားအဆီးအခက်အခဲဒတိုင်းအလွှာ အရာရာတို့ကိုဖြတ်ကျော်ပြီးသကားလအဖအီအိမ်တော်၌ဆုံတွေ့ရသောအကြောင်းကိုသာတိုက်ရိုက်ဥတည်နေတာဖြစ်ပါတယ်အဲ့ဒါဟာခမည်းတော်သားတော်နဲ့မိသဟာယဖွဲ့စည်းခြင်းဖြစ်တယ်တလုံးတဝတည်းဖြစ်ချင်းလို့ဆိုရင်လည်းမမှားပါဘူးဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခန်းကြီး၁ရဲ့အခန်းငယ်၁နဲ့၂မှာတုန်းကကြားမြင်ရခြင်းဆိုတဲ့အတိုင်းပဲအခု၃မှာလဲကြားမြင်ရခြင်းဆိုတာကိုတခါဆက်ပြီးတော့ပြောလိုက်ပြန်ပါလေဒါဟာတမန်တော်ကြီးရှင်ယောဟန်အနေနဲ့လေကျော်ရှည်ခြင်းလို့အရှင်မဟုတ်ပါဘူးသင်တို့သည်ငါတို့နှင့်အတူတကားတဖန်ငါတို့ကိုချစ်တော်မူသောအဖဖခင်နှင့်၎င်းကယ်တင်ရှင်သခင်ခရစ်တော်နှင့်၎င်းအတူတကားမိသဟာယဖွဲ့နိုင်ကြပါပြီဖြစ်ကြောင်းကိုပို၍ပို၍နားလေပို့ရန်သာဖြစ်တယ်အဲ့ဒီလိုနားလေနိုင်ခြင်းနဲ့အမျှခိုင်ကန့်စွာမိသဟာယပြုကြဖို့သတိပေးလိုက်ခြင်းလည်းဖြစ်နေပါလေ။ကောင်းပါပြီ။အကျွင်းမဲ့တန်ရှင်းစင်ကြယ်သောအဖဖျားသခင်နဲ့အပြည့်ရိတ်အောက်ကလူသားတို့ဟာဘယ်လိုလုပ်ပြီးတော့မိသဟာယပေါင်းကူးနိုင်မှာလဲဆိုတာကိုစဉ်းစားဖို့အခုအပိုင်းမှာလိုလာပါလေ။အာမုတ်အနာဂတိကျမ်းအခန်းကြီး3အငယ်3မှာကြည့်လိုက်မယ်ဆိုရင်လူနှစ်ဦးသည်သဘောမတူလျင်ပေါင်းဖော်၍ခရီးသွားနိုင်သလားဆိုတဲ့ထာဝရဘုရားသခင်ရဲ့ကောင်းကျင်ဆိုင်ရာမိဂွန်းတပုတ်ကိုကျွန်တော်တို့တွေ့ကြရပါတယ်။တနည်းအားဖြင့်ကောင်းကျင်နဲ့မြေလွှာပေါင်းဖော်စရာအကြောင်းမရှိလို့ဆိုရမယ့်သဘောဖြစ်ပါတယ်။ဒီအခက်အခဲအတားအဆီးကြီးအတွက်တမန်တော်ကြီးရှင်ယောဟန်အနေနဲ့နီလန်သုံးသွယ်ကိုဖော်ပြပေးသွားပါလိမ့်မယ်။အဲ့ဒီအထက်ကလူသားတို့စီရင်တဲ့နီလန်နှစ်လန်းဘယ်လို့မှအကျိုးမရှိနိုင်အရာမရောက်နိုင်သဲတဲ့ရေသွန်မျှသာရှိပါသောလမ်းစဉ်နှစ်မျိုးအဲ့ဒီနှစ်မျိုးနဲ့အတူအဖဖျားသခင်ချပေးသောနီလန်တခုတည်းသာရှိသောတမာတရားနီပဲဖြစ်တယ်ဆရာကိုကျွန်တော်တို့အတွက်ရှင်ယောဟန်ဟာမကြခင်မှာဖော်ပြပြီးသွားပါလိမ့်မယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီနီလန်တွေအကြောင်းကိုအသေးစိတ်တမန်တော်ကြီးရှင်ယောဟန်မဆက်ခင်မှာမိသဟာယပြုခြင်းဆရာဟာဘာသဘောလဲဆရာကိုအကြေးအလေအရင်ဆုံးကျွန်တော်တို့တင်ပြသွားမှာဖြစ်ပါတယ်မှန်ပါတယ်ဒါဟာတမန်တော်ကြီးရှင်ယောဟန်ဩဝါဒစာမှာတမန်တော်ကြီးရဲ့ဆန္ဒလို့လည်းကျွန်တော်တို့ဆိုခြင်းပါ रे မိသဟာယပြုခြင်းနဲ့သက်ဆိုင်လို့အလွန်လေးနဲ့သောဝိညာဉ်သဘောတရားအဖြစ်ကိုဥစွာကျွန်တော်တို့နားလည်ထားဖို့ပါမိတ်ဆွေအပေါင်းတို့မိသဟာယပြုခြင်းသို့မဟုတ် fellowship ဆိုတာဟာ Greek စာပေရဲ့အဆိုအရဆိုရင် koinonia လို့ခေါ်ပါ रे အတူတူဖြစ်မှုမျှဝေမှုဆိုတဲ့အဓိပ္ပာယ်တွေရှိနေပါ रे ကျွန်တော်ခရိယန်တွေအနေနဲ့ဘာတွေမှအတူတူဖြစ်ပြီးတော့ဘာတွေကိုမျှဝေရမှာလဲဆိုတာကိုစဉ်းစားလိုက်တော့ကယ်တင်ရှင်သခင်ခရစ်တော်ဤယေရှုဂရုနာတော်များကိုအတူတကွဝေမျှခံစားခြင်းပဲအဲ့ဒီလိုဝေမျှခံစားနိုင်ဖို့ရန်အဓိကလိုအပ်ချက်ကြီးကတော့ရှင်းနေပါတယ်ခရစ်တော်ကိုကယ်တင်ရှင်အဖြစ်သိ၍ဘဝတစ်ခုစီသည်သခင်အားကယ်တင်ရှင်အဖြစ်ယုံကြည်ကိုးကွယ်ဖို့ရန်အရေးပဲဖြစ်ကြောင်းပါမိတ်ဆွေအပေါင်းတို့ fellowship programs လို့ခေါ်တဲ့ကျွန်တော်တို့ခရိယန်တွေရဲ့မိသဟာယအစီအစဉ်ပေါင်းမြောက်များစွာကိုကျွန်တော်ယုံကြည်သူတွေဟာမကြာခဏတွေ့ဆုံစီစဉ်တတ်ကြပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုမန်တိုင်ပြုထားပြီးတော့သူ့ရဲ့မေတ္တာတော်အကြောင်းကိုအနုလုံပရိလုံဆင်ခြင်စင်စား။သူ့ဂျေဇုနဲ့ဂရုနာတော်များကိုအာယုံပြုတဲ့မိသဟာယပြုမှုမှဟုတ်ရဲ့လား။စုပေါင်းပြီးတော့ဟေလာဟာလာပြောတခါတည်းမှာလော်ကီလူပုံသားပြီးပြီလော်ကီဆိုင်ရာညဉ့်ဉန်းမှုကလေးတွေကိုပါထည့်ပြောကြပြီးတော့စုပေါင်းပြီးတော့တဟီဟီတဟာဟာနဲ့အချိန်တွေကုန်ကြစုပေါင်းပြီးတော့စားသောက်စပွဲထိုင်ကြညဉ့်နဲ့လို့အိတ်ချင်တော့မှပဲစုလေးကပြားကတောင်းပြီးတော့ပွဲသိမ့်ပြီးတော့ပြန်ကြတဲ့မိသဟာယတွေများဖြစ်နေကြပါသလားဆိုရကိုကျွန်တော်တို့အခုအပိုင်းမှာအလေးအနက်ဆင်ခြင်အောင်မိဖို့လိုပါလိမ့်မယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခု Greek ဝါဟာရမိသဟာရဖြစ်တဲ့ကိုယ်နိုနီယဆရာမျိုးဟာအမှန်စင်စစ်တော့အလွန်လေးနက်တဲ့မိသဟာယဖွဲ့စည်းမှုအတိတ်ပဲကိုဆောင်ယူပါတယ်ဒီအကြောင်းကိုကျွန်တော်တို့ဥပမာပေးမယ်ဆိုရင်လောကအမြင်နဲ့လည်းပေးနိုင်စရာအကြောင်းတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်ဥပမာအဖြစ်ဗြိတိရှပညာရေးစနစ်မှာဘွဲတစ်ခုကိုရယူနိုင်ဖို့အဲ့ဒီဘွဲပြီးတော့တခါမဟာဝိဇ္ဇာတို့ပါရဂူဘွဲတို့ပါယူနိုင်ဖို့ရန်အတွက် fellowship ဆိုတဲ့ program တွေရှိပါတယ် Oxford University ဆိုတဲ့British Technology တခုမှာလက်ခွဲ Technical College ကျောင်းငယ်ပေါင်းမြောက်များစွာရှိတဲ့အနေနဲ့ Shakespeare ရဲ့ဘာသာအကြောင်းကိုအထူးပြုတဲ့ကျောင်းကိုသွားကြည့်ပါလူတိုင်းလူတိုင်းဟာအဲ့ဒီအရက်မှာ Shakespeare ရဲ့ဝိညာဉ်ပုကတ်နေသလိုပဲမှတ်ရလောက်အောင်တစ်ကြောင်းလုံးသုံးစွဲတဲ့စကားတွေဝါဟာရတွေဟာအ အဲ့ဒီရှက်စပီးယားခေတ်စကားတွေပဲဖြစ်နေတာတွေ့နိုင်တယ်။ခမင်းစာကန်တဲ့မှာလဲအဲ့ဒီရှက်စပီးယားအကြောင်းပဲပြောကြတယ်။အဲ့ဒီဘာသာပညာရေးကိုလိုက်စားတဲ့လူတွေနဲ့ကြည့်ပြည့်နေနေတဲ့ခမင်းစာကန်ဖြစ်နေတာကိုတွေ့ရတယ်။ library မှာလဲဒီတိုင်းပဲ။အနားယူတဲ့အခန်းမှာလဲဒီတိုင်းပဲ။ရုပ်စွာအစုံသူတို့ရဲ့အားကစားအခန်းတို့သူတို့ရဲ့အင်္ဂါလိုနေရာမျိုးတို့မှာတောင်းမှဒီရှက်စပီးယားရဲ့ဝေါ်ဟာရတွေဟာလျှံလျံဝေနေတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။သူတို့ရဲ့ပြတ်ဆက်ပြတ်ကန်းတွေလင်္ကာရွတ်ဆိုမှုပြုတဲ့ပွဲတွေမှာလေအကုန်လုံးတို့ဟာရှက်စပီးယားရဲ့အရေးအငွေတွေနဲ့သာပြည့်နှက်နေလိမ့်မယ်။သူတို့ရဲ့သူတေတီတွေပမောက္ခတွေနဲ့တွေ့ကြည့်ပြီးတော့ကိုကသာမေကွန်းထုတ်ကြည့်နိုင်မယ်ဆိုရင်တနည်းအားဖြင့်ကိုကမေကွန်းလဲအမှန်တကယ်ရှက်စပီးယားစာအုပ်တွေဖတ်ထားတာများတဲ့အတွက်ကြောင့်မေကွန်းထုတ်နိုင်မယ်ဆိုရင်လေကိုလုံးဝမကြားဘူးတဲ့ရှက်စပီးယားရဲ့အကြောင်းအရာအသစ်တွေကိုတန်တော်သူတို့ထံမှအဖြေတွေအဖြစ်ရရှိလာလိမ့်မယ်။တန်တော်ကိုဟာရှက်စပီးယားအကြောင်းရှက်စပီးယားဆိုင်ရာဗဟုသုတအသစ်တွေကိုရှာဖွေတွေ့ရှိလာရလိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။သူတို့ရဲ့ library ကြီးတွေထဲမှာအဲ့ဒီဆရာကြီးရှက်စပီးယားနဲ့ပတ်သက်တဲ့စာအုပ်တွေအပြည့်ရှိနေတာကိုစာသင်သားတွေဟာကိုကစီးပူးပြီးတဲ့နောက်ရှက်စပီးယားဆိုင်ရာဘွဲ့နဲ့ BA ဝိဇ္ဇာဘွဲ့ကိုရရှိပြီးပြီဆိုပါတော့အနည်းဆုံး2နှစ်3နှစ်လောက်အပြည့်မှာနေပြီးရင်အဲ့ဒီကျောင်းရဲ့ fellowship အဖြစ် fellow တယောက်အဖြစ်လက်မှတ်ကိုကိုရရှိလိမ့်မယ်။အဲ့ဒီနောက်မှာတော့အဲ့ဒီကျောင်းကိုအဲ့ဒီရှက်စပီးယားဘာသာပေရရဲ့ကိုကပါရဂူတယောက်အဖြစ်နဲ့အဖွဲ့ဝင်တယောက်အဖြစ်နဲ့အဲ့ဒီကျောင်းကိုအချိန်မီသွားပြီးတော့စာဆိုတော်ကြီးရှက်စပီးယားကိုအကြောင်းအထူးပြုထားတဲ့မိသဟာယပွဲတွေသင်တန်းတွေဆွေးနွေးပွဲတွေကိုအချိန်မီပါဝင်တက်ရောက်နိုင်တယ်ဝေဖန်ဆွေးနွေးနိုင်တယ်အကယ်၍လိုအပ်ရင်ကန့်ကွက်နိုင်တယ်စသဖြင့်အခွင့်အရေးတွေရရှိလာတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီလိုကျွန်တော်ကရှက်စပီးယားနဲ့ဥပမာပေးပြီးတော့ကန့်ကွက်နိုင်တယ်ဆိုတာကလေးထည့်လိုက်တာနဲ့လေအတိတ်ပဲကိုကိုဖတ်ဖတ်ကိုကောက်ပြီးတော့ဘုရားသခင်နဲ့မိသဟာယဖွဲ့ခြင်းကိုတပုံစံတည်းသွားလုပ်ခဏခဏစီဝေးတွေမှာသွားပြီးတော့ဇုတ်ကန့်ကွက်တာမျိုးလည်းမလုပ်ကြပါနဲ့အောင်နော်တော်ကြမှာသင်သီးရသောတမန်ကျန်ကမြှောက်ပေးတယ်လို့ဖြစ်နေပါအောင်မေကျွန်တော်ဆိုလိုတာကတော့ခရိယန်တို့ဤမိသဟာယသည်ခရစ်တော်၌တလုံးတဝသည်ဖြစ်ရမည်ခရစ်တော်ဤကယ်တင်ရှင်ယေရှုတော်ဤအရေးအောက်မှာရှိရမည်ဖန်ရှင်သောဝိညာဉ်တော်ဤဥဆောင်မှုနှင့်ဖြစ်ရမည်ဆိုတာကိုဖော်ပြဆိုလိုခြင်းသာလျှင်ဖြစ်ပါလေ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ဖျားသခင်နှင့်၎င်းခရစ်တော်နှင့်၎င်းမိသဟာယဖွင့်နိုင်ဖို့ရန်အတွက်မိသဟာယရဲ့အတိတ်ပေကိုကျွန်တော်စဉ်းစားလို့ပြီးခဲ့ကြပါပြီ။မိသဟာယဖွင့်နိုင်ရန်လမ်းသုံးတွယ်ရှိနေတယ်။နီးသုံးနီးရှိနေတယ်။လူသားတို့ကြံစည်လှုပ်ဆောင်ကြသောနီးနှစ်နီးကတော့ဘာဆိုပါမြအကျိုးမရှိအရာမထင်သောနီးများသာလျှင်ဖြစ်တယ်။သဲရေရေသွန်တလို့ရှိသောနီးများသာလျှင်ဖြစ်တယ်။သို့တော်လည်းအဖဖခင်ချထားပေးသောနီးလန်းကသာလျှင်သမာတရား၏အကောင်းဆုံးသောနီးဖြစ်တယ်ဆိုရကိုကျွန်တော်ကိုမကြခင်မှာတမန်တော်ကြီးရှင်ယောဟန်ဆက်လက်ဖော်ပြပေးသွားအောင်မှာဖြစ်ပါတယ်။အဲ့ဒီလိုအကောင်းဆုံးသောသမာတရားနီးလန်းကိုဆက်လက်မဖော်ပြခင်မှာနောက်ထပ်ကျွန်တော်ကိုဆက်လက်ပြီးတော့တမန်တော်ကြီးရှင်ယောဟန်အနေနဲ့သိစေချင်တာကတော့ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းဟာဆက်လက်၍ဖော်ပြလိုသေးသည်ဆိုတဲ့အချက်ပဲဖြစ်လာပြန်ပါလေ။ဟုတ်ပါတယ်။ခရစ်တော်ကယ်တင်ရှင်၏အကြောင်းကိုကြားရခြင်း၊မြင်တွေ့ရခြင်း၊ဆက်လက်၍မျှော်တ၍စိတ်စိတ်ဖူးမြင်ရခြင်း၊ကိုယ်တိုင်ကယ်တင်ရှင်ကိုထိတွေ့ခဲ့ရခြင်းဆိုတာတွေအပြင်ဘုရားသခင်နှင့်၎င်းခရစ်တော်နှင့်၎င်းကျွန်တော်ယုံကြည်သူတွေအလုံးဟာမိသဟာယဖွဲ့ခွင့်ရှိပြီ။တနည်းအားဖြင့်အဖအီအိန်တော်တွင်မေတ္တာတော်အရေးအောက်၌ခိုလှုံ့ွင့်ရှိစေခြင်းအလို့ငှာသူကိုယ်တိုင်သက်သေခံနေပြီဆရာကိုတမန်တော်ကြီးရှင်ယောဟန်ဟာဖော်ပြလျက်ရှိနေပါ रे ဒီအကြောင်းတွေကိုကျွန်တော်ပထမအချက်အနေနဲ့တွေ့ရအပြီးအခုအချိန်မှာတော့ဝမ်းမြောက်ခြင်းအကြောင်းအတွေ့ဆိုတဲ့ဒုတိယအချက်ကိုတမန်တော်ကြီးဆက်လက်ဖြည့်ဆည်းပေးလိုက်ပြန်ပါ रे ဒါကြောင့်မလို့ကျွန်တော်အနေနဲ့အခုဆက်ရမယ်ဝမ်းမြောက်ခြင်းအကြောင်းကိုဆက်ဆက်ဆက်ဆက်ရှိစေနိုင်ဖို့ရန်ပထမအချက်ဖြစ်တဲ့မိသဟာယပြုခြင်းဆိုတဲ့အချက်နဲ့ပြန်လည်ပူးတွဲတင်ပြပါရစေ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်3နဲ့4ငါတို့သည်ခမည်းတော်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိသဟာယဖွဲ့စီခြင်းဟာငါတို့ကြားမြင်ရသောအရာကိုသင်တို့အားပြသကြ၏။သင်တို့၏ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းငှာလေဤအရာများကိုငါတို့သည်ရေးလိုက်ကြ၏တဲ့ရှင်းလင်းနေတာပါပဲနော်ပထမဒုတိယဆိုပြီးတော့ဒါကျွန်တော်ကအမှတ်စဉ်ခွဲပြီးတော့အပိုင်းလိုက်လေ့လာနေကြရတာပါတကယ်တော့ ဖျားသခင်အိမ်တော်သားယုံကြည်သူတို့ဤမိသဟာယဖြစ်မှုနောက်မှာဝမ်းမြောက်ခြင်းဤပြေဝဆုံတင်ခြင်းဆိုတဲ့အကြောင်းဟာလေဆက်နွယ်နေတယ်ဆိုရကိုကျွန်တော်တို့သဘောပေါက်နိုင်လောက်ပါပြီ။မှန်ပါတယ်။မိသဟာယဆိုတဲ့နေရာမှာဝတ္တရားတစ်ခုအနေနဲ့ဝတ်ပြုခြင်းတစ်ခုအနေနဲ့မိသဟာယဆိုရင်တော့တမျိုးပေါ့။ဒါဟာ act of fellowship လို့ပြောရမယ်။ပွဲတော်ကိုအတူဆက်ဆံကြတယ်။တည်ခြင်းတွေအတူဆိုကြတယ်။ဆုတောင်းကြတယ်။တနည်းအားဖြင့်မိသဟာယအမှုကိုပြုမှုကြခြင်းဆိုတာတွေ့ကိုပုံစံနဲ့ချထားတဲ့အပိုင်းလို့ကျွန်တော်ဆိုခြင်းပါ रे အခုဝမ်းမြောက်ခြင်းစုံလင်ခြင်းကတော့အဲ့ဒီဝတ်ပြုခြင်းတည်းမကတော့ဘူး act of fellowship ကပို့ပြီးတော့ကျယ်ဝန်းသွားပြီမိသဟာယနှင့်ကျင်လေကျက်စားမှုကြီးပဲအင်္ဂလိပ်ကတော့ experience of fellowship လို့ပြောရလိမ့်မယ်ထင်ပါ रे ဒီနေရာမှာနည်းနည်းရှုပ်ထွေးမှုရှိနိုင်တဲ့အတွက်ကြောင့်ကျမ်းတချို့ကိုကျွန်တော်တို့အနေနဲ့ပြန်လဲကိုးကားသင့်တယ်လို့ထင်ပါ रे မှန်ပါ रे တမန်တော်ကြီးရှင်ပေါလုရဲ့ဖိလိတိဩဝါဒစာမှတစ်ဆင့်ဖော်ပြပေးခဲ့တဲ့အတိုင်းထိုသခင်ကိုသိခြင်းထိတွေ့ပြီးတကယ်သူခံစားရခြင်းသခင်နှင့်အတူအသေးခံရပြီးသည့်အလားနီးကပ်စွာဆက်ဆံရခြင်းအသက်တာ၌ကြီးစွာသောအကျိုးကျေးဇူးများကိုခံယူရရှိခြင်းဆိုတဲ့အချက်တွေအကုန်လုံးတို့ဟာအခုဖော်ပြတဲ့ experience of fellowship မိသဟာယနှင့်ကျင်လေကျက်စားခြင်းရဲ့သဘောပဲဖြစ်ပါလေဖိလိပ္ပိဩဝါဒစာအခန်းကြီး3အငယ်9မှ30အတွင်းမှာဒီအကြောင်းကိုအသေးစိတ်ကျွန်တော်အခုလို့တွေ့နိုင်ပါလေသို့တော်လေငါ၏အကျိုးစီးပွားကိုပြည့်စုံသောအရာရှိသမျှတို့ကိုရှုံးစေသောအရာကဲ့သို့ခရစ်တော်ကြောင့်ငါထင်မှတ်၏ထို့မြမကငါ၏သခင်ယေရှုခရစ်ကိုသိသောပညာသည်အဘယ်မျှလောက်မြတ်သည်ကိုထောက်၍ခသိန်းသောအရာတို့ကိုရှုံးစေသောအရာကဲ့သို့ငါထင်မှတ်၏ထိုသခင်ကြောင့်ခသိန်းသောအရာတို့ကိုအရှုံးခံရပြီသေခြင်းမှထမြောက်သောအခွင့်ကိုငါရနိုင်ကောင်းဖြင့်ကိုရောသည်အသေးခံတော်မူသည်နိတုငါသည်လည်းအသေးခံ၍ထိုသခင်ကို၎င်းထမြောက်တော်မူခြင်း၏တကိုးကို၎င်းစင်ရခံတော်မူခြင်းနှင့်ဆက်ဆံ၍ခံခြင်းကို၎င်းသိကျွမ်းခြင်းဟာပြည့်ညတ်တရားအဖြစ်ရသောကိုဖြောက်မှတ်ခြင်းကိုမကိုးစားပေခရစ်တော်ကိုယုံကြည်ခြင်းအဖြစ်ရသောဖြောက်မှတ်ခြင်းဒီဟုသောယုံကြည်ခြင်းအတွက်ကြောင့်ဖျားသခင်ပေးတော်မူသောဖြောက်မှတ်ခြင်းကိုကိုးစားသဖြင့်ခရစ်တော်ကိုအမျက်ရ၍ထိုသခင်၌တည်ပါမည်အကြောင်းခတ်သိမ်းသောအရာတို့ကိုမစင်ကဲ့သို့ငါထင်မှတ်၏တဲ့ကျေးဇူးမိသဟာယနှင့်ကျင်လေကျက်စားခြင်းဆိုတဲ့အစဉ်ယုံကြည်ခြင်းအရာမှာဘလောက်အထိမြင့်မတ်သွားတယ်အာကောင်းမောင်းတန်ဖြစ်သွားရတယ်ဆိုရကိုကျွန်တော်ရှင်းရှင်းလင်းလင်းတွေ့နိုင်ပါတယ်အဲ့ဒီလောက်တည်းမကသေးပါဘူးမိသဟာယ၌ကျင်လေခြင်းဆိုရဟာရင်းရင်ခြင်းအရှင်မရှိရွေလျောခြင်းအရှင်မရှိယုံကြည်ခြင်းအလွန်ခိုင်မာအာကောင်းခြင်းဖြစ်တယ်အဲ့ဒီလိုခိုင်မာအားကောင်းတဲ့ယုံကြည်ခြင်းအပြင်လေအလွန်အလွန်ခွန်အားကြီးမားတဲ့ဝိညာဉ်ရေးစုကျေးဇူးတွေကိုဆက်လက်ဖြစ်ပေါ်စေတယ်ဆိုတဲ့အကြောင်းကိုလေတမန်တော်ကြီးရှင်ပေတရုဟာသူ့ရဲ့ဒုတိယမြောက်ဩဝါဒစာဆောင်အပြင်ကျွန်တော်တို့ကိုသတိပေးခဲ့ပြန်ပါသေးတယ်။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်30နဲ့31တို့ဟာအခုလိုဖော်ပြထားပါတယ်။ထို့ကြောင့်ညီအကိုတို့သင်တို့ခံရသောခေါ်တော်မူခြင်းနှင့်ရွေးချယ်တော်မူခြင်းကိုတီမြဲစီခြင်းဟာပါ၍ကြိုးစားအထောက်ကြလောတို့ပြုလျင်ရွေးလျော့ခြင်းနှင့်အစဉ်ကင်းလွတ်သည်ဖြစ်၍ငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်၏သာဝရနိုင်ငံတော်တည်းသို့ဝင်စားခြင်းအခွင့်ကိုသင်တို့အားကြွယ်ဝစွာပေးသနာတော်မူလတံတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအထိအသက်ဝင်နေတဲ့ရှင်ယောဟန်ရဲ့ဩဝါဒစာဆောင်ကြီးဟာစစ်စစ်စဉ်းစားလေးလေးနည်းနည်းလေးလေးပဲလို့ကျွန်တော်ခံယူမိပါတယ်။ဖျားသခင်ကိုကိုယ်စိတ်နှလုံးသုံးပါးနဲ့ဆက်ကပ်နောင်တနှင့်မျှော်ကြည့်။အဲ့ဒီချိန်မှာကယ်တင်ရှင်ယေရှုတော်တို့ကိုခံစားလာရတဲ့အတွေ့လူတို့ကြံစီ၍မမိနိုင်သောငြိမ်သက်ခြင်းနဲ့ဝမ်းမြောက်ခြင်းကိုခံစားရမယ်ဆိုတာကိုလေညွန်ပြပေးလိုက်ခြင်းနဲ့အတူတူပဲဖြစ်တယ်လို့ကျွန်တော်ခံယူပါတယ်။ဒီအကြောင်းတွေကိုစဉ်းစားရင်အီသီယိုးပီးယားနိုင်ငံကနေပြီးတော့ယေရုရှလင်မြို့ကိုအလေလားအပြန်လန်းခရီးမှာပတိဇံကိုခံယူသွားခဲ့သူအီသီယိုပီမူမတ်တယောက်ရဲ့အကြောင်းကိုပြန်ပြီးတော့သတိရအောက်မိခြင်းစရာဖြစ်ပါတယ်။တမန်တော်ဝတ္ထုဖော်ပြခြင်းအရာအခန်းကြီး၈အငယ်36မှ39အတွင်းမှာအသေးစိတ်ကျွန်တော်ပြန်ပြီးတော့တွေ့နိုင်ပါတယ်။အဲ့ဒီထဲမှာအဓိကအချက်ဖော်ပြထားတာကတော့ဖိလိပ္ပုသည်ထိုအမတ်နှင့်တကွ ရေထဲသို့ဆင်း၍ဗတ္တိဇံကိုပေး၏ရေထဲကတက်ကြလျင်ထာဝရဘုရား၏ဝိညာဉ်တော်သည်ဖိလိပ္ပုကိုဆောင်ယူတော်မူ၍အမတ်သည်ဖိလိပ္ပုကိုနောက်တဖန်မတွေ့မမြင်ရဝမ်းမြောက်ဝမ်းသာခြင်းနှင့်မိမိသွားရသောလမ်းကိုသွားလေ၏တဲ့ရှင်းနေပါတယ်နော်ဖိလိပ္ပုဆိုတဲ့လူသားတစ်ယောက်အားဖြင့်ကတော့ဗတ္တိဇံကိုခံယူရတာမှန်တယ်ဒါပေမဲ့အဲ့ဒီလူအားဖြင့်ဝမ်းသာစရာအကြောင်းဘာမှမရှိခရစ်တော်အားဖြင့်တရင်ကားမြသာတွေ့ရသောဖိလိပ္ပုနှင့်အတူတလုံးတဝတဲ့ခရစ်တော်ကိုမိသဟာယဖွဲ့ပြီးတဲ့နောက်မှာတော့အသက်တာသစ်စီမှာကျင်လည်ရပြီဆိုတဲ့သဘောထင်ရှားစွာတွေ့ရတယ်ဝမ်းမြောက်ဝမ်းသာခြင်းနှင့်မိမိသွားရသောလမ်းကိုသွားလေ၏တဲ့မိတ်ဆွေအပေါင်းတို့ခမညာအခုအချိန်မှာတော့မိုးနှင့်မြေလွှားလို့ပြောယူရလောက်အောင်အခြားနာကြီးခြားနာနေတဲ့လူနဲ့အဖဖျားသခင်ကြားမှာမိသဟာယဖွဲ့ဆိုဖို့အရေးဘယ်လိုနီးလန်းတွေရှိနေပါသလဲဆိုရကူကျွန်တော်စတင်စဉ်းစားကြရပါတော့မယ်မှန်ပါ रे ကျွန်တော်အထက်ကပြောခဲ့တဲ့အတိုင်းပဲနီးသုံးနီးရှိတယ်ပထမနီးလန်းနှစ်ခုကတော့လူသားတွေရွေးချယ်တဲ့လမ်းတွေပေါ့မအောင်မြင်နိုင်ဘူးသဲတဲ့ရေသွန်ဆိုလို့ဖြစ်တာကိုတွေ့ရလိမ့်မယ်တခုသောနီးလန်းကတော့တခုတည်းသောနီးလန်းကတော့အဖဖျားသခင်ချပေးသနာတော်မူသောတမန်တော်နီးလန်းပဲဖြစ်တယ်ရွေးချယ်ဖို့ရန်အတွက်အချာမှတပါမရှိလို့ဆိုရလောက်အောင်ကောင်းမြတ်သောတမန်တော်ဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်မိတ်ဆက်ပေးခဲ့ပြီးပါပြီ။ဒါကြောင့်မလို့ရှေ့မှာဆက်ပြီးတော့အလွန်ကောင်းမွန်တဲ့ဝိညာဉ်သင်ခန်းစာတို့ကိုမိတ်ဆွေတို့ကြားနာကြရအောင်မှာဖြစ်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်5ထိုနှုတ်ကပတ်တော်ထံ၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟူမူကားဖျားသခင်သည်အလင်းဖြစ်တော်မူ၏ဖျားသခင်၌မှောင်မိုက်အရှင်းမရှိ
ဒေါက်တာထွန်းမြတ်၏အစီအစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်6ကနေအခန်းငယ်8အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်